ခရစ်တော်ကိုယုံကြည်သောသူတို့ကိုခြေဆောင်မှုခရစ်တော်ပြန်ကြွလာမယ့်အကြောင်းကိုကျွန်တော်ဆက်လက်ဝင်ခတ်သွားမှာဖြစ်ပါတယ်။မဿဲအခန်း14အခန်းငယ်1ကနေ3ကြားမှာယုံကြည်သူတို့ကိုခြေဆောင်မှုသို့မဟုတ်သိမ်းဆဲမှုမိမိပြန်ကြွလာမယ့်အကြောင်းခရစ်တော်ယေရှုဖခင်ရဲ့မိန့်တော်မူချက်ကိုကျွန်တော်တို့တွေ့ရပါတယ်။ယုံကြည်သူတို့ကိုခြေဆောင်မှုခရစ်တော်ဘယ်တော့ကြွလာမှာလဲ။ခရစ်တော်ကမိမိပြန်ကြွလာမယ့်နေ့ရက်အချိန်တိုင်းအတိအကျကိုခမဲတော်ဖခင်ကစီရင်တော်မူကြောင်းကမဲရောဖရာရဲ့တကိုးတော်အဖျင်စီရင်တော်မူသောအချိန်နာရီကိုဘသူမှတိပိုင်ခွင့်မရှိကြောင်းတပည့်တော်တို့ကိုမိန်တော်မူပြီးအေဝံဂေလိတရားကိုယေရုရှလင်မြို့မှစသောယူဒပြည်ရှမာရိပြည်မိခြေစွန်းတိုင်အောင်ဟောပြောရမယ်လို့တပည့်တော်တို့ကိုယေရှုဖရာကမှာထားတော်မူပါတယ်။ယုံကြည်သူတို့ကိုခြေဆောင်မှုခရစ်တော်ပြန်ကြွလာမယ့်နေ့ရက်အချိန်နာရီအတိအကျကိုကျွန်တော်တို့မသိကြပေမဲ့ဘေးရန်ရေးကာလအဆအဦးမှာယုံကြည်သူတို့ကိုဒီကမ္ဘာလောကကြီးထဲကနေကောင်းကင်နိုင်ငံတော်ကိုခြေဆောင်တော်မူမယ်လို့ကျွန်တော်တို့ယုံကြည်ရပါတယ်။အခုကာလဟာအသင်းတော်ကာလဖြစ်ပြီးအသင်းတော်ဒီဟူသောယုံကြည်သူတို့ကိုဒီကမ္ဘာလောကကနေကောင်းကင်နိုင်ငံတော်ကိုခြေဆောင်ပြီးတာနဲ့ဘေးရန်ရေးကာလဆိုတာရောက်လာမှာဖြစ်ပါတယ်။ဘေးရန်ရေးကာလမှာယုံကြည်သူကျွန်တော်တို့တွေဟာဒီကမ္ဘာလောကကြီးထဲမှာရှိကြတော့မှာမဟုတ်ပါဘူး။ဗျာဒိတ်ကျမ်းအခန်း1ကနေ3အထိကိုကျွန်တော်တို့ကြည့်ကြမယ်ဆိုရင်အသင်းတော်ဟာဒီကမ္ဘာလောကကြီးထဲမှာရှိနေသေးကြောင်းကျွန်တော်တို့တွေ့ရပါတယ်အခန်း4မှာတော့အသင်းတော်ဟာကောင်းကင်နိုင်ငံတော်မှာရောက်နေပြီဖြစ်ကြောင်းကျွန်တော်တို့တွေ့ရပါတယ်ခရစ်တော်ကသင်တို့စိတ်နှလုံးပူပန်ခြင်းမရှိစေနဲ့ငါရှိရာအရ၌သင်တို့ရှိစေခြင်းဟာသင်တို့ကိုငါထံသို့တိမ့်ဆဲမည်လို့သူကိုယုံကြည်သောသူတို့ကိုမိန်တော်မူပြီးကြွလာတော်မူမဲ့အချိန်ကိုမျှော်လင့်လျက်စောင့်နေကြဖို့မိန်တော်မူပါれတိတုအခိုင်းနဲ့အငယ်17မှာယုံကြည်သူတို့အတွက်ခရစ်တော်ကြွလာမယ်ဆိုတဲ့မျှော်လင့်ခြင်းဟာမင်္ဂလာရှိတဲ့မျှော်လင့်ခြင်းဖြစ်တယ်လို့ပြောထားပါれအဲ့ဒီမင်္ဂလာရှိတဲ့မျှော်လင့်ခြင်းနဲ့တယောက်ကိုတယောက်သက်သာစေကြလောလို့ယုံကြည်သူတို့ကိုတိုက်တွန်းနှိုးဆော်ထားပါれစာရမဏတ်ကိုကျွန်တော်တို့မမျှော်လင့်ပါဘူးယေရှုခရစ်တော်ကိုကျွန်တော်တို့မျှော်လင့်နေတာပါဘေးရန်ကြီးကာလကိုကျွန်တော်တို့ဖျက်ဆီးကြရမယ်ဆိုရင်ကျွန်တော်တို့ရဲ့စိတ်နှလုံးဟာမပူပန်ပဲရှိပါမလားဘေးရန်ကြီးကာလမှာစာရမဏတ်ရဲ့နှိပ်စက်ခြင်းကိုကျွန်တော်တို့ခံရကြမယ်ဆိုရင်ကျွန်တော်တို့ရဲ့မျှော်လင့်ခြင်းဟာမင်္ဂလာရှိတဲ့မျှော်လင့်ခြင်းမဖြစ်နိုင်ပါဘူးဗျာဒိတ်ကျမ်းအခန်း3အခန်းငယ်10အရာဘေးရန်ကြီးကာလမှာယုံကြည်သူကျွန်တော်တို့တွေဟာဒီလောကမှာရှိမှာမဟုတ်တော့ဘူးဘေးရန်ကြီးကာလအဆက်အဦးမှာကောင်းကင်နိုင်ငံတော်ကိုကျွန်တော်တို့ကိုယေရှုခရစ်တော်ကခြေဆောင်တော်မူမှာဖြစ်ပါတယ်သက်တာလောနီဩဝါဒစာပထမဆောင်အခိုင်းလေးနဲ့ကောရင်သူဩဝါဒစာပထမဆောင်အခိုင်း15တို့မှာယုံကြည်သူတို့ကိုခြေဆောင်ခြင်းနဲ့ပတ်သက်ပြီးအသေးစိတ်ဖော်ပြထားပါတယ်သက်တာလောနီဩဝါဒစာပထမဆောင်အခိုင်းလေးအငယ်73ကနေ78အထိကိုကျွန်တော်ဖတ်ပြပါမယ်ညီအကိုတို့မျော်လင့်ခြင်းမရှိသောအခြားသူတို့သည်ဝမ်းနည်းတကယ်သူတင်တို့သည်ဝမ်းမနည်းမီအကြောင်းအိပ်ပျော်သောသူတို့၏အမှုအရာကိုမသိဘဲနေစေခြင်းဟာငါတို့အလိုမရှိယေရှုသည်တည်ပြီးမှတပံထမြောက်တော်မူသည်ကိုငါတို့သည်ယုံလျင်ထိုနည်းတူယေရှု၌အိပ်ပျော်သောသူတို့ကိုလည်းထိုသခင်နှင့်အတူဖခင်သခင်ပို့ဆောင်တော်မူလိမ့်မည်သခင်ဖခင်၏ဗျာဒိတ်တော်အားဖြင့်တပံငါဆိုသည်ကားသခင်ဖျားကြွလာတော်မူသောအခါအသက်ရှင်၍ကြံကျွင်းသောငါတို့သည်အိပ်ပျော်ပြီးသောသူတို့၏အရင်အဦးနေရာကျရကြမည်မဟုတ်သခင်ဖျားသည်ကြွေးကြော်ခြင်းကောင်းကင်တမန်မင်းအတန်ပေးခြင်းဖျားသခင်၏တပိုးတော်ကိုမှုတ်ခြင်းနှင့်တကွကောင်းကင်ဘုံမှကိုယ်တိုင်ဆင်းသက်တော်မူ၍ခရစ်တော်၌သေလွန်သောသူတို့သည်အဦးထမြောက်ကြလိမ့်မည်ထိုအခါအသက်ရှင်၍ကြံကျွင်းသောငါတို့သည်အာကာသကောင်းကင်၌သခင်ဖျားထံတော်သို့ရောက်စေခြင်းဟာထိုသူတို့နှင့်တကွမိုးတိမ်ပေါ်သို့ခြေဆောင်ခြင်းကိုခံရသောအားဖြင့်သခင်ဖျားနှင့်အတူအစင်မပြတ်နေရကြလိမ့်မည်တို့ဖြစ်၍ဤစကားများအားဖြင့်အချင်းချင်းတယောက်ကိုတယောက်သက်သာစေကြလောလို့တွေ့ရပါတယ်ယေရှုခရစ်တော်ကသူ့ကိုယုံကြည်သောသူတို့ရဲ့နောင်ဘဝကိုအာမခံချက်ပေးတော်မူပါတယ်ဘလို့အာမခံချက်ပေးတော်မူတယ်လဲဆိုရင်မိမိရှိတော်မူရာအယက်ကောင်းကင်နိုင်ငံတော်မှာယုံကြည်သူတို့ကိုခေါ်ဆောင်ဖို့ရန်မိမိပြန်ကြွလာတော်မူမယ်လို့ကတိပေးတော်မူပါတယ်။ဒါကြောင့်က ခရစ်တော်ကိုယုံကြည်သောကျွန်တော်တို့တွေဟာနောင်ဘဝကြာရင်ကျွန်တော်တို့ဘယ်နေရာကိုရောက်သွားကြမယ်ဆိုတာအခုဘဝကလေးကကျွန်တော်တို့သိကြပါတယ်။တည်လွန်ပြီးသောယုံကြည်သူအားလုံးဟာလည်းအခုခရစ်တော်နဲ့အတူကောင်းကင်နိုင်ငံတော်မှာရှိနေကြတဲ့အကြောင်းကျွန်တော်ဖတ်ပြခဲ့တဲ့တမန်ကျမ်းစာချက်မှာအတိအလင်းပြောထားပါတယ်။အခုခရစ်တော်နဲ့အတူကောင်းကင်နိုင်ငံမှာရှိနေကြတဲ့တည်လွန်ပြီးသောယုံကြည်သူတို့ဟာဝိညာဏကိုယ်ကိုမပိုင်ဆိုင်ကြသေးဘူး။ယုံကြည်သူတို့ကိုခြေဆောင်မှုခရစ်တော်ကြွလာတဲ့အခါဝိညာဏကိုနဲ့သူတို့ကိုထမြောက်စေဖို့ခရစ်တော်နဲ့အတူသူတို့ပါလာကြမှာဖြစ်ပါတယ်။ဒီလောကမှာအသက်ရှင်ကြံကျွင်းတဲ့ယုံကြည်သူရှိသမျှတို့ဟာခရစ်တော်ရဲ့တကိုယ်တော်နဲ့တစ်ခဏအတွင်းမှာဝိညာဏကိုအဖြစ်သို့ပြောင်းလဲသွားကြမှာဖြစ်ပါတယ်။သေလွန်သောယုံကြည်သူများနဲ့အသက်ရှင်လျက်ရှိနေကြတဲ့ယုံကြည်သူအားလုံးခရစ်တော်ရှိတော်မူရာအရက်ကောင်းကင်နိုင်ငံတော်မှာခရစ်တော်နဲ့အတူအစင်ထာဝရနေဖို့ခြေဆောင်ခြင်းကိုခံရကြမှာဖြစ်ပါတယ်။ဒါကြောင့်ခရစ်တော်ကိုယုံကြည်သောသူတိုင်းခရစ်တော်နဲ့လွဲသွားเสียရအကြောင်းလုံးဝမရှိပါဘူး။ယုံကြည်သူတို့အတွက်ခရစ်တော်ကြွလာတာကိုသေလွန်ပြီးသောယုံကြည်သူများနဲ့ဒီလောကမှာအသက်ရှင်ကြံကျွင်းနေတဲ့ယုံကြည်သူအားလုံးကမြင်ရကြမှာဖြစ်ပါတယ်။ခြေဆောင်ခြင်းဟာခရစ်တော်ကိုယုံကြည်သောသူတို့အတွက်သာဖြစ်ပြီးခရစ်တော်ကိုမယုံကြည်တဲ့သူတယောက်မှပါမှာမဟုတ်ဘူး။ခရစ်တော်ကိုမယုံကြည်တဲ့သူအားလုံးဒီလောကမှာကြံရစ်ကြမှာဖြစ်ပြီးဘေးဒဏ်ရာကာလကိုရင်ဆိုင်ရကြမှာဖြစ်ပါတယ်။ကောရင်သအဝရစာပထမဆုံးအခန်း15မှာယုံကြည်သူတို့ရဲ့ထမြောက်ခြင်းအကြောင်းကိုအသေးစိတ်ဖော်ပြထားပါတယ်။ကောရင်သအဝရစာပထမဆုံးအခန်း15အငယ်20မှာယခုမူကားခရစ်တော်သည်သေခြင်းမှထမြောက်တော်မူ၍အိပ်ပျော်သောသူတို့တွင်အဦးသီးသောအသေးဖြစ်တော်မူပြီလို့ပြောထားပါတယ်။သက်တာလောနီအဝရဇာပထမဆောင်အခိုင်းလေးအခန်းငယ်14မှာလဲယေရှုသည်သေပြီးမှတဖန်ထမြောက်တော်မူသည်ကိုငါတို့သည်ယုံလျင်ထိုနည်းတူယေရှု၌အိပ်ပျော်သောသူတို့ကိုလည်းထိုသခင်နှင့်အတူဖယားသခင်ပို့ဆောင်တော်မူလိမ့်မည်လို့ပြောထားပါတယ်သေခြင်းကနေယေရှုထမြောက်တော်မူခြင်းဟာသေလွန်ပြီးသောယုံကြည်သူများထမြောက်မဲ့အကြောင်းအာမခံချက်ဖြစ်ပါတယ်ယေရှုခရစ်တော်ကငါသည်ထမြောက်ခြင်းအကြောင်းအသက်ရှင်ခြင်းအကြောင်းဖြစ်၏ငါကိုယုံကြည်သောသူသည်သေလွန်တော်လဲရှင်လိမ့်မည်ငါကိုယုံကြည်၍အသက်ရှင်သောသူရှိသမျှတို့သည်လည်းသေခြင်းနှင့်အစင်မပြတ်ကင်းလွတ်ကြလိမ့်မည်လို့ဒီကမ္ဘာလောကကြီးထဲမှာသက်ရှိထင်ရှားရှိစဉ်တုန်းကသူကိုယုံကြည်သောသူတို့ရဲ့နောင်ဘဝကိုယေရှုဖခင်ကအာမခံချက်ပေးတော်မူပါတယ်ထမြောက်ခြင်းနဲ့အသက်ရှင်ခြင်းအကြောင်းဖြစ်တော်မူသောခရစ်တော်ယေရှုဖခင်ကိုယ်တော်တိုင်သေခြင်းကနေထမြောက်တော်မူပြီးယနေ့အသက်ရှင်တော်မူသောကြောင့်သူကိုယုံကြည်သောသူအားလုံးကိုသေခြင်းကနေထမြောက်စေတော်မူမှာဖြစ်ပါတယ်။သေလွန်ပြီးသောယုံကြည်သူတို့ကိုယေရှု၌အိပ်ပျော်သောသူတို့လို့သက်တာလောနီဩဝါဒစာပထမဆုံးအခိုင်းလေးအငယ်14မှာပြောထားပါတယ်။ယေရှုခရစ်တော်၌အိပ်ပျော်သောသူတို့ဆိုတာမြေမှုန့်တို့ပြန်သွားတဲ့ယုံကြည်သူတို့ရဲ့ကိုယ်ခန္ဓာကိုဆိုလိုခြင်းဖြစ်ပါတယ်။ယုံကြည်သူတို့ရဲ့ဝိညာဉ်ကတော့ကောင်းကင်နိုင်ငံတော်ခရစ်တော်ထံတော်ကိုရောက်သွားကြပါတယ်။ယုံကြည်သူတို့ကိုခြေဆောင်မှုခရစ်တော်ကြွလာတဲ့အခါတေလွန်သောယုံကြည်သူတို့ရဲ့ဝိညာဉ်များဟာခရစ်တော်နဲ့အတူပါလာကြမှာဖြစ်ပြီးမြေမှုန့်တို့ပြန်သွားတဲ့သူတို့ရဲ့ကိုယ်ခန္ဓာနဲ့ပြန်လည်ပေါင်းစည်းပြီးဝိညာဏကိုအဖြစ်သို့ခရစ်တော်ကထမြောက်စေတော်မူမှာဖြစ်ပါတယ်။တေလွန်သောယုံကြည်သူတို့ဟာဘလို့ထမြောက်ကြမှာလဲဘလို့ကိုယ်ခန္ဓာနဲ့ပေါ်လာကြမှာလဲအဲ့ဒီမေခွန်းရဲ့အဖြေကိုကောရင်သဩဝါဒစာပထမဆုံးအခန်း15အငယ်36ကနေ38ကြားမှာကျွန်တော်တို့တွေ့ရပါတယ်အချင်းလိုမိုက်တင်ဆိုင်သောမျိုးစိတ်မပြတ်လျင်မရှင်တတ်ထိုမှတပါမျိုးစိတ်ကိုစိုက်သောအခါနောက်ဖြစ်လက်တန့်သောကိုယ်ကိုမစိုက်ဂျုံစဘာဖြစ်စေအခြားသောစဘာဖြစ်စေအစိတ်တသက်ကိုစိုက်တတ်၏ဖယားသခင်သည်အလိုတော်ရှိသည့်အတိုင်းကိုကိုပေးတော်မူ၏မြို့စိတ်အသီးတို့အားလည်းမိမိတို့မြို့အတိုင်းကိုကိုပေးတော်မူ၏လို့တွေ့ရပါတယ်အခန်းငယ်36ကနေ40ကျားမှာဖယားသခင်ဖန်ဆင်းထားတဲ့တက်ရှိတရဝါများရဲ့အသားဟာတမျိုးတည်းမဟုတ်သလိုတေလွန်သောသူတို့ရဲ့ထမြောက်ခြင်းကိုဟာလည်းအသီးဖယားသခင်ပေးတော်မူမဲ့အကြောင်းအခန်းငယ်51ကနေ54ကျမှာနေဤဂုံအသေးတစ်မျိုးလဤဂုံအသေးတစ်မျိုးကျဲတို့ဤဂုံအသေးတစ်မျိုးအသီးရှိကြ၏ကျဲတို့ဤဂုံအသေးသည်လည်းအသီးသည်အခြားခြားဖြစ်ကြ၏ထိုနည်းတူတေသောသူတို့ဤထမြောက်ခြင်းအကြောင်းအရာဖြစ်၏ ကိုယ်သည်စိုက်သောအခါပုတ်တတ်သောသဘောရှိ၏ထမြောက်သောအခါမပုတ်နိုင်သောအဖြစ်၌တည်၏စိုက်သောအခါဂုံအတ္တရေပြတ်၏ထမြောက်သောအခါဂုံအတ္တရေနှင့်ပြည့်စုံ၏စိုက်သောအခါအစွမ်းမရှိထမြောက်သောအခါအစွမ်းနှင့်ပြည့်စုံ၏စိုက်သောအခါဇာတိပကတိကိုဖြစ်၏ ထမြောက်သောအခါဝိညာဏကိုတမျိုးရှိ၏လို့ယုံကြည်သူတို့ရဲ့ထမြောက်ခြင်းကိုဟာအသေးသေးအခြားခြားဖြစ်မဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။ကောရင်သူအဝါဒစာပထမဆုံးအခန်း15အခန်းငယ်90မှာပေါလုကယုံကြည်သူတို့ကိုအခုလိုပြောထားပါတယ်။ငြိအကိုတို့ငါဆိုသည်ကလူအသွေးအသားသည်ဘုရားသခင်၏နိုင်ငံတော်ကိုအမွေမခံနိုင်။ပုတ်တတ်သောအရာသည်မပုတ်နိုင်သောအဖြစ်ကိုအမွေမခံနိုင်လို့ပြောထားပါတယ်။ အာဒံကနေကျွန်တော်တို့ဆက်ခံခဲ့တဲ့ကျွန်တော်တို့ရဲ့ဇာတိပဂတိကိုခန္ဓာနဲ့ကောင်းကင်နိုင်ငံတော်ကိုဝင်စားလို့မရဘူး။အခန်းငယ်51ကနေ59ကြားမှာပေါလုကနဲ့နဲသောအရာတစ်ခုကိုငါပြအုံးမီငါတို့ရှိသမျှသည်အိပ်ပျော်ရကြမည်မဟုတ်သို့တော်လဲနောက်ဆုံးသောတပိုးမှုန့်သောအခါတခဏချင်းတွင်မျက်စိတမိုက်၌ငါတို့ရှိသမျှသည်ပြောင်းလဲခြင်းသို့ရောက်ရကြမည်လို့ဆက်ပြောထားပါတယ်။ ယုံကြည်သူတို့ကိုခြေဆောင်မှုခရစ်တော်ကြွလာတဲ့အခါဒီလောကမှာအသက်ရှင်လျက်ရှိနေကြတဲ့ယုံကြည်သူများစွာရှိနေကြမှာဖြစ်ပြီးခြေဆောင်ခြင်းတပိုးမှုတ်တဲ့အခါမှာခရစ်တော်ရဲ့တကိုယ်တော်နဲ့ဝိညာဏကိုအဖြစ်သို့ပြောင်းလဲသွားကြမှာဖြစ်ပါတယ်။အခန်းငယ်52မှာခြေဆောင်ခြင်းတပိုးမှုတ်ခြင်းရောက်တဲ့အခါသေလွန်သောယုံကြည်သူတို့ဟာမပုတ်နိုင်တဲ့ဝိညာဏကိုနဲ့အရင်ထမြောက်ကြမှာဖြစ်ပြီး
အသက်ရှင်လျက်ရှိနေတဲ့ယုံကြည်သူတို့ဟာမပုတ်နိုင်တဲ့ဝိညာဏကိုနဲ့ပြောင်းလဲသွားကြမှာဖြစ်တဲ့အကြောင်းပြောထားပါတယ်။အခန်းငယ်53ကနေ59ကြားမှာယုံကြည်သူတို့ရဲ့ထမြောက်သောဝိညာဏကိုဟာနာခြင်း၊အိုခြင်း၊သေခြင်းနဲ့အပြစ်တရားကမနိုင်တော့တဲ့ကြီးမြောက်သောကိုယ်ခန္ဓာနဲ့ကောင်းကင်နိုင်ငံတော်ကိုဝင်စားရကြမှာဖြစ်ကြောင်းခရစ်တော်ကိုယုံကြည်သောသူတို့ရဲ့နံပါတ်အကြောင်းကိုအတိအလင်းဖ ြုတဲ့ဖယားဒါမှမဟုတ်ဘာသာတရားကမိတ်ဆွေရဲ့နောင်ဘဝကိုအာမခံချက်ပေးနိုင်ပါသလားခရစ်တော်ယေရှုဖယားကတော့သူ့ကိုယုံကြည်သောသူတို့ရဲ့နောင်ဘဝကိုအပြည့်အဝအာမခံချက်ပေးတော်မူပါတယ်ယေရှုခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းမရှိသေးဘူးဆိုရင်အခုယုံကြည်လက်ခံပါနောင်ဘဝစိတ်ချမှုကိုအခုဘဝကလေးကခရစ်တော်ယေရှုဖယားကမိတ်ဆွေကိုပေးတော်မူမှာဖြစ်တယ်ဆိုတဲ့ယေရှုရဲ့ကယ်တင်ခြင်းသတင်းကောင်းကိုဝေငှလိုက်ရပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖယားသခင်ကောင်းချီးပေးပါစေ။